မြန်မာနိုင်ငံကိုရောက်နေတဲ့ဂျပန်နိုင်ငံနီပွန်ဖောင်ဒေးရှင်းဥက္ကဋ္ဌယိုဆေးယိုဟေးဆာဆာကာဝါဟာစနေနေ့ကရခိုင်တပ်ဖွဲ့အေအေရဲ့နိုင်ငံရေးမှူးဦးဦးစလဆောနဲ့တွေ့ဆုံပြီးတော့လက်ရှိအဖြစ်ရဲ့အခြေအနေတည်ငြိမ်စေချင်ကြောင်းပြောကြားခဲ့တယ်လို့အေပြောခွင့်ရခိုင်တုခါကပြောပါတယ
်။အော်ဟုတ်ကဲ့ခင်ဗျာ။ဟိုနီပွန်ဖောင်ဒေးရှင်းရဲ့ဥက္ကဋ္ဌဟိုမစ္စတာဆာဆာကာဝါကဒီကျွန်တော်တို့ရဲ့ဟိုနိုင်ငံရေးမှူးဦးဦးလာစုနဲ့တွေ့ဆုံချိန်မှာဟိုသူပြောသွားတာကတော့အဓိကနှစ်ချက်ပဲဗျ။ဟိုတစ်တစ်ချက်ကတော့ဒီကလေးတငယ်တွေရဲ့ဒီပညာရေးအတွက်ဟိုသူအကူအညီပေးရှင်နေဆိုတာရယ်ဟိုနောက်ပြီးလို့ရှိရင်ဟိုနှစ်တစ်ချက်ကတော့ဒီအခုလက်ရှိအပြည့်ရထားတဲ့အနေအထားကိုဟိုဆက်ပြီးတော့ဟိုထိန်းထားပြီးတော့ဟိုငြင်းငြင်းချမ်းချမ်းဖြစ်စေရှင်နေပေါ့အဓိကတော့ဒီနှစ်ချက်ပါပဲ
မစ္စတာဆာဆာကာဝါဟာရခိုင်ပြည်နယ်မြောက်ဦးကစစ်ဆောင်တွင်လည်းတွေ့ဆုံခဲ့တာဖြစ်ပါတယ်သူရဲ့ခီးစဉ်အသေးစိတ်ကိုတော့ထုတ်ဖော်ပြောဆိုတာမရှိပါဘူးရခိုင်ပြည်နယ်မှာ2020ရွေးကောက်ပွဲမတိုင်ခင်အေအေနဲ့စစ်တပ်တို့ကြားနှစ်နှစ်ကျော်တိုက်ပွဲတွေပြင်းထန်ခဲ့တာဖြစ်ပြီးတော့နှစ်ဖက်အပြည့်ရရဲ့အတွက်သူကဂျာဝင်ဆောင်ရွက်ပေးခဲ့တာလည်းဖြစ်ပါတယ်ရွေးကောက်ပွဲအပြီးမှာစစ်တပ်နဲ့အလွတ်တဘောအဖြစ်ရက်ခဲ့ရကနေစစ်အာဏာသိမ်းပြီးချိန်မှာလည်းဆက်လက်ပြီးတော့ရက်ဆဲနေကြတာပါဒါပေမဲ့မနစ်ကအောက်တိုဘာလဆန်းမှာစစ်တပ်နဲ့အေအေတို့ကြားတိုက်ပွဲတွေပြန်ပြီးဖြစ်ပွားခဲ့တာဖြစ်ပြီး November 16ရက်နေ့ကတော့လူသားဆန္ဒမှုထောက်ထားရေးအတွက်နှစ်ဖက်နှုတ်အားဖြင့်အပြစ်ရပ်ပြီးအခုထိလည်းဒါဟာခိုင်မြဲနေစေဖြစ်ပါတယ်